မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကတိုင်းပြည်ပြဿနာကိုအတူတကွဖြေရှင်းဖို့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံခွင့်တောင်းထားတာကိုလက်ရောဖို့စစ်ဆိုးရွားကိုဝိုင်းရင်နိုင်ငံရေးသမားကြီးတွေကတောင်းဆိုလိုက်ပြီးတော့မြန်မာစစ်ဆိုးရွားအနေနဲ့လည်း NLD တိုင်းရင်းသားအဖွဲ့တွေနဲ့နိုင်ငံတကာကလက်မခံရင်ရွေးကောက်ပွဲလုပ်ဖို့ဆိုတာအဓိပ္ပာယ်ရှိမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။အကြောင်းစုံကိုသိအောင်ဆက်သွယ်မေးမြန်းထားတဲ့မအေးမာကပြောပြပါအောင်ရှင်။
မြန်မာစစ်ဆိုးရွားမှာလည်းအချက်အသေးတွေတွေ့ကြုံနေရတာကြောင့်တိုင်းပြည်ရဲ့လိုအပ်ချက်အရမဖြစ်မနေလုပ်ဖို့အတွက်အလားအလာရှိနိုင်တယ်လို့မျှော်လင့်တဲ့အကြောင်းဝါရင့်နိုင်ငံရေးသမားကြီးအသက်86နှစ်အရွယ်ရွှေတော်ဦးအောင်မောင်ကအခုလိုပြောပြပါဗျ။ကြည
့်ရတယ်တရုတ်ကလည်းသိတဲ့တိုင်းပဲလေ။အဲ့တော့ဟိုဘာပဲပြောပြောအရင်ကတော့ဟိုစက်ပြည့်တင်ပြီးထောက်ခံတဲ့သဘောမရှိတော့ဘူးလေ။ဒါကြောင့်မို့လို့လေဒီကျွန်တော်အမြင်ကတော့ဒါဒီကူအာမကူအလို့အမေရိကန်ကိုသူတို့ approach လုပ်တယ်လို့ကျွန်တော်ကတော့ဒီလိုလဲမြင်တယ်ပေါ့လေရွေးကောက်ပွဲကလည်းဒီတိုင်းတစ်ဖက်သက်လုံးလို့မဖြစ်ဘူးတိုင်းရင်းသားတွေကလည်းမဝင်ဘူးအနေဒီကလည်းမဝင်နိုင်ဘူးမဝင်ဘူးဆိုရင်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကဘာမှအဓိပ္ပာယ်မရှိတော့ဘူးဒါကြောင့်မလို့သူတို့လုပ်ဖို့အလားအလာစိတ်နှဲသွားပြီလို့ကျွန်တော်ထင်တယ်လေ
တိုင်းပြည်အတွက်ကောင်းရကောင်းကျိုးမျှော်မှန်းပြီးတောင်းဆိုနေတဲ့ဝါရင့်နိုင်ငံရေးသမားကြီးတွေဟာတစ်ချိန်ကတိုင်းပြည်မှာလွတ်လပ်ရေးရဖို့ကြိုးစားခဲ့ကြတဲ့လူငယ်တွေလည်းဖြစ်ခဲ့ကြပါဗါးအခုချိန်မှာတော့မြန်မာစစ်ဆိုးရဘက်ကလိုက်ရောတဲ့အနေအထားတွေကိုတွေ့မြင်ရတာကြောင့်အခုလိုစပေးပို့ခဲ့တယ်လို့လည်းဆိုပါတယ
်အဲဒီလိုအခြေအနေမျိုးမှာသူတို့မှာတိတ်အကြက်တဲတွေ့နေတဲ့နိုင်ငံတကာရောပြည်တွင်းရောတိတ်အကြက်တဲတွေ့နေတဲ့အချိန်မျိုးမှာဒေါအောင်ဆန်းစုကြည်ကလည်းအထူးသဖြင့်ဟာပူပေါင်းဆောင်ရွက်မယ်ဆိုတာမျိုးအထီးပေါ့လေအဲ့ဒီလိုကန့်လန့်လိုက်တဲ့အပေါ်မှာပထမတစ်ဆင့်အနေနဲ့ကတုံ့ပြန်တယ်တုံ့ပြန်တယ်ဆိုတော့စာနဲ့မဟုတ်ဘဲနဲ့တက်တွေ့ရှိပိတ်နိုင်ငံကြီးတက်တော့နိုင်ငံကြီးဝင်ကြီးလာတာကိုတော်မဆန်းစုကြီးနဲ့တွေ့ပြလိုက်တယ် NLDC စီနဲ့လည်းတွေ့ပြလိုက်တယ်ဆိုတာဒီဟာဒါဘာပဲပြောပြောလေဒါအပြုအမူဆောင်တာပေါ့ဒါလိုက်ရောတာပဲပေါ့အဲ့ဒါကိုအခုဒုတိယအဆင့်တော်မဆန်းစုကြီးကနောက်ဆက်တွဲစာဆက်တဲ့နေရာထပ်ပို့လိုက်တဲ့အပေါ်မှာကျွန်တော်တို့ကလည်းပဲတော်ဆန်းကြီးလုံရက်ကိုကျွန်တော်တို့ကဆက်ပြီးတော့ထောက်ခံလိုက်ရင်ကစုံတရားတော့ရက်လာထွက်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ်ပေါ့လေသို့တော်လည်းတစ်ခုရှိတာကဒါဟာတကြိုးတည်းတွားပြီးအလုံးဒီမိုကရေစီအတွက်စိတ်ချရပြီလို့တော့ကျွန်တော်တို့မယူဆပါဘူး friend အနေနဲ့အလားအလာ possibility အနေနဲ့ကတော့သူတို့ကလည်းအပြုသဘောဆောင်ရွက်လာတဲ့အပေါ်မှာကျွန်တော်တို့ကလည်းအပြုသဘောနဲ့ကျွန်တော်တို့တွန့်တင်တဲ့သဘောပါပဲ
ဝါရင့်နိုင်ငံရေးသမားကြီးတွေဟာတိုင်းပြည်ရဲ့ပြဿနာကိုဖြေရှင်းဖို့အတွက်တောင်းဆိုခဲ့တာဟာအကျိတ်များစွာရှိခဲ့ပြီဖြစ်ပါတယ်။တိုင်းပြည်တွင်းမှာပြည်တွင်းစစ်ကြောင့်ဆင်းရဲမွဲတေမှုတွေကိုချုပ်ငိမ့်လိုတဲ့စေတနာတွေနဲ့လူမှုတွေရဲ့အထွေထွေအကျက်တဲတွေကိုဖြေရှင်းဖို့အတွက်သူတို့တွေဟာသူတို့ရဲ့သဘောထားတွေကိုအမြဲလိုလိုမြန်မာစစ်ဆိုးရွားကိုတင်ပြလေ့ရှိပါတယ်ရှင်။